အမေရိကန်ပြည်ထောင်စုကနေယူကရိန်းကို cluster ဆင်ကွဲဘုံးတွေပေးပြီးနောက်ဒီဘုံးတွေရဲ့အန္တရာယ်ဟာအသုံးပြုပြီးနှစ်ပေါင်းများစွာအထိရှိနေနိုင်တဲ့အတွက်အသုံးမပြုသင့်ဘူးလို့လာအိုနဲ့ကမ်ဘောဒီးယားနိုင်ငံတွေကသတိပေးပြောဆိုလိုက်ပါတယ်။ရုရှားဘက်ကလည်းယူကရိန်းစစ်ပွဲစတင်ကြတဲ့က cluster ဘုံးတွေအသုံးပြုတဲ့အထောက်အထားတွေတွေ့ရှိရပါတယ်။ cluster ဘုံးဟာလက်ပစ်ဘုံးလို့အသေးစားဘုံးအလုံးပေါင်းများစွာထည့်ထားတဲ့ဘုံအမျိုးအစားတစ်ခုဖြစ်ပါတယ်။လေရင်ပေါ်ကနေကြက်ချနိုင်ပြီးမြေပြင်ပေါ်မှာကျခင်တည်ဆောင်လာတဲ့ဘုံအကြီးပေါက်ကွဲကအထက်ကဘုံလေးတွေမြေပြင်ပေါ်မှာကျပြီးနေရအနှံပေါက်ကွဲတဲ့ဘုံမျိုးဖြစ်ပါတယ်။ဒါပေမဲ့တချို့ဘုံလေးတွေဟာမပေါက်ကွဲဘဲနှစ်ပေါင်းများစွာအထိအန္တရာယ်ရှိနေတာဖြစ်ပါတယ်။ရှာဖွေရှင်းလင်းမှုခက်ခဲပြီးကလေးတွေစော့ကစားတဲ့အခါလေသမားတွေလက်ထွန်းတဲ့အခါပေါက်ကွဲပြီးထိခိုက်သေးဆုံးဒဏ်ရာရတာတွေဖြစ်နိုင်ပါတယ်။1964ခုနှစ်ကနေ1983ခုနှစ်အထိဖြစ်ခဲ့တဲ့ဗီယက်နမ်စစ်ပွဲအတွင်းလာအိုနိုင်ငံကိုအမေရိကန်ကဘုံအမြောက်အများကျက်ချခဲ့ပါတယ်။လူရည်အချိုးအစားရကြည့်ရင်လာအိုဟာကဘာပေါ်မှာဘုံအများဆုံးကျဲချခံရတဲ့နိုင်ငံဖြစ်ပါတယ်။အချမ်းမြင့်အဖြစ်လာအိုကိုအမေရိကန်ကကလော့စတာဆင်ကွဲဘုံအလုံးငယ်ပေါင်းတန်250ကျော်လောက်ကျဲချခဲ့ပါတယ်။အဲ့ဒီထက်က30ရာခိုင်နှုန်းလောက်ဟာမပေါက်ကွဲပဲကျန်နေတယ်လို့ဆိုပါတယ်။နိုင်ငံတကာကိစ္စရပ်တွေမှာဝင်ရောက်ပြောဆိုမှုအလွန်နည်းတဲ့လာအိုအစိုးရဟာဒီလအစောပိုင်းကကလော့စတာဘုံကိုဘယ်နိုင်ငံကမှအသုံးမပြုသင့်ဘူးလို့ထုတ်ပြန်ပြောဆိုခဲ့ပါတယ်။